Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်စက်တင်ဘာလ2ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ31 32 51နဲ့ VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာတို့ကနေရုပ်သံကနေပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံအတွင်းကဆီယနာရှင်စန်းကျင်ဆန္ဒပြပွဲနဲ့ဖြစ်ခတ်မှုတွေ၊ဥတေဇာနဲ့သူပိုင်တဲ့ထုကုမ္ပဏီကိုဗြိတိန်ကတန်ခတ်အရေးယူမှုအစ်စ်တွေချမှတ်လိုက်တာ။ UNG ကိုထောက်ခံပြီးလက်တွဲလှုပ်ဆောင်သွားမယ်လို့ KNU Concern Group ကနေပြောကြားလိုက်တာစတဲ့သတင်းတွေနဲ့အတူနိုင်ငံတကာသတင်းတွေကိုဖတ်ပြသတင်းအောင်နဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တဲရောက်သတင်းနေတဲ့အတူကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ကိုဗစ် -19 တတိယလှိုင်းရိုက်ခတ်မှုဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ကိုဗစ် -19 ကာကွယ်ဆေးထိုးနိုင်ရမယ့်လူဦးရေရဲ့90ရာခိုင်နှုန်းကိုဒီနှစ်ထဲမှာအပြီးထိုးနိုင်ပြီတော့မှာဖြစ်ပါတယ်
။တိုင်းရင်သားတိုက်ပွဲရှောင်စခန်းတွေရှိတယ်။ဗျံတုပ်ကြီးနဲ့ဘုံကြောင်တွေညားပါတယ်။အဲ့ဒါဒီကာကွယ်ဆေးထိုးတာမှာသူတို့တွေလည်းပဲကျွန်တော်တို့ကအားလုံးစုပေးပါတယ်။ဒါကတော့အခု
စခန်းတွေနဲ့ကကုသရေးဦးစီးဌာနမှု VOA ကိုပြောခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။ကချင်မိုင်းကြရန်ဘက်မှာတော့ကိုဗစ်ကူးစက်မှုကိုထိန်းချုပ်နိုင်ပါပြီ။အင်းစိန်ထောင်ကလွတ်လာတဲ့ဆန္ဒပြသူတို့ဦးဟာမွန်တထုံဘက်မှာပြန်ပြီးတော့ဖမ်းခံရပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းမှားတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မမ်းမြသစီအောင်တို့ကရှင်းပြပေးကြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်လာပြီဖြစ်ပေမဲ့ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်တယ်လို့ဖြစ်ခတ်တပ်ဖြတ်မှုတွေလည်းဇက်တိုက်ဆိုသလိုရှိနေတာပါဒီကနေ့မန္တလေးမြို့ကတပိတ်စစ်ကြောင်းတွေစုပေါင်းပြီးဆီယနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ
်
မန္တလေးတန်ခါတပိတ်စစ်ကြောင်းကတန်ခါတော်တွေကလည်းလမ်းမတွေပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြသလိုအကြောင်းအထွတ်မှာပဲမြစ်တာပို့တာအပြင်ဆီယနာရှင်ဆန့်ကျင်ရေးစံပုတ်တွေတိုင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။အနာသိမှုဆန့်ကျင်ရေးဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုပြုလုပ်နေတဲ့ကလေးမျိုးကန်တွေကလည်းအသာအဆီးတွေကြားကပဲဒီကနေ့ချီတဲ့ဆန္ဒပြခဲ့ကြသလိုမုံရပေမတပိတ်စစ်ကြောင်းကလည်းအာဂဏီလမ်းမကြီးပေါ်မှာဒီကနေ့ဆီယနာရှင်ဆန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ပါတယ်။ရန်ကုန်မြို့လိုင်းတရားမျိုးနယ်အတွင်းမှာစစ်ကောင်စီအုပ်ချုပ်ရေးရပ်ကွက်အဖွဲ့ဝင်တဦးဒီကနေ့မနေ့ပိုင်းကတနက်နေ့ပြစ်တက်ခံခဲ့ရပါတယ်။အဲ့ဒီလူတက်မှုကိုလာရောက်စုံစမ်းစစ်ဆေးနေစဉ်ပုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်အရာရှိတဦးဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်ကကဒိုက်ကြီးရွာမှာတော့မနေ့ကစစ်ကောင်စီတပ်တွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကိုယ်ဝန်ဆောင်အမျိုးသမီးတဦးသေဆုံးသွားပြီးခင်မွန်းဖြစ်သူကလည်းပြင်းထန်တဲ့ဒဏ်ရာရခဲ့တာကြောင့်ဆေးရုံတင်ကုသနေရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာသိမ်းမှုဖြစ်ပေါ်ပြီးတဲ့နောက်ပိုင်းမှာစစ်တပ်ကိုလက်နက်နဲ့ဗန်ဒါငွေကြီးအရာထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ်ပြစ်မှတ်ထားအရေးယူတဲ့ပိတ်ဆို့ဒဏ်ခတ်မှုအစ်စ်တွေထပ်ပြီးတော့ချမှတ်လိုက်ကြောင်းဗြိတိန်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်။မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်ထူးကုမ္ပဏီနဲ့ကုမ္ပဏီတီထောင်သူဦးတီစာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားလိုက်ကြောင်းဗြိတိန်နိုင်ငံညာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြာပြီ2019ခုနှစ်အတွင်းမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာရှင်းလင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတူအနေနဲ့ဥတီစာကဝယ်ယူပေးခဲ့တယ်လို့ဗြိတိန်နိုင်ငံညာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပြင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်စေတဲ့နေရာတွေမှာအသုံးပြုခဲ့တဲ့ဤပညာတွေရရှိရေးဥတီစာကဗန္ဒာငွေကြီးထောက်ပံ့ပေးရခဲ့တယ်လို့လည်းဒီကနေ့ရည်စွယ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်ဆောင်တွေအပါအဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တချို့ကိုပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်။ကလေးငယ်တွေအပါအဝင်အပြစ်မဲ့အရက်သားပြည်သူတွေကိုတပ်ဖြတ်မှုမှာအသုံးပြုတဲ့လက်နက်တွေဝယ်ယူရေးစစ်တပ်ကငွေကြေးရရှိအောင်ဒါမှမဟုတ်အဲ့ဒီအတွက်ပံ့ပိုးပေးနေသူတွေကိုဗြိတိန်အနေနဲ့လက်တွဲပေါ်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒဏ်ခတ်အရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ဂျမနီနိုင်ငံအခြေစိုက်စားတောက်ကုန်လက်ကားဖြန့်ချီရောင်းချရေးကုမ္ပဏီကြီး Metro Wholesale ဟာအောက်တိုဘာလမှာမြန်မာနိုင်ငံကနေလုပ်ငန်းတွေရပ်ဆိုင်းတော့မယ်လို့ပြောကြားလိုက်ပါတယ်။2019ခုနှစ်ကစပြီးရန်ကုန်မြို့မှာရုံးချုပ်ဖွင့်လုပ်ငန်းတွေစတင်လက်ပတ်ခဲ့တဲ့ Metro ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းလုပ်ငန်း လုတ်ကင်ဖို့အခက်အခဲတွေရှိလာတဲ့အတွက်မြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းဒီကနေ့စက်တင်ဘာလနေ့ရက်နေ့မှာကြေညာပါတယ်ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေအောက်မှာလုပ်ငန်းတွေဘယ်လိုဆက်လက်လက်ပတ်နိုင်မလဲဆိုတာသူတို့အနေနဲ့နီလာမျိုးစုံကစဉ်းစားခဲ့ပေမဲ့လက်ရှိအနေအထားအရမက်ထရိုရဲ့စံချိန်စံညွှန်းတွေပြည့်မီအောင်လဲပတ်နိုင်လို့မရနိုင်တဲ့အ Metro Company ha 2018 ခုနှစ်ကစပြီးမြန်မာနိုင်ငံမှာဒေါ်လာ30ရင်းနှီးမြှုပ်နှံပြီးတိလဝါစိတ်ကမ်းမှာ Godown တိဆောက်လုပ်ငန်းတွေကိုစတင်ခဲ့တာပါ။တိလဝါစိတ်ကမ်းကနေမှတဆင့်ခီးသွွားလုပ်ငန်းဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်အနောက်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုတနင်္ဂနွေလုံးကိုဖြန့်ချိပေးခဲ့တာပါ။ Metro Company နဲ့ဆက်ဆက်လုပ်ကိုင်နေကြတဲ့နိုင်ငံခြားကုမ္ပဏီတွေဖြစ်တဲ့ MTN's Little Ship, Taiwan Cheside Bubble Tea Company, Kuwaitae နဲ့စားတဲ့နိုင်ငံတကာကကုမ္ပဏီတွေဟာမြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့အာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းလုပ်ငန်းတွေရပ်ဆိုင်းတာဒါမှမဟုတ်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာတာတွေလှုပ်ဆောင်ခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ
COVID-19 တတိယလှိုင်းတံရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲဆန်းသတ်မှုပေါင်း 35,248 ခုစစ်ဆေးခဲ့တာမှာ 3,459 ဦးမှာရောဂါပိုကူးစက်နေရကိုတွေ့တဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနရဲ့ည8နာရီကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ130ရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 15,600 ရှိပါတယ်။လက်ရှိမှာတော့စစ်ကောင်စီကအသက်အရွယ်လိုက်ဦးစားပေးစနစ်နဲ့တရုတ်နိုင်ငံကတင်သွင်းတဲ့ COVID-19 ကာကွယ်ဆေးတွေကိုထိုးပေးနေပါတယ်။ဩဂုတ်လ31ရက်နေ့အထိကာကွယ်ဆေးထိုးပေးပြီးတဲ့လူဦးရေစုစုပေါင်း4,000ခွဲကျော်ရှိပြီလို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိကမ္ဘာတလွားမှာဖြစ်ပေါ်နေတဲ့ COVID-19 ကပ်ရောဂါထိန်းချုပ်ရေးအတွက်အရွယ်ရောက်ပြီးသူအလုံးကိုကာကွယ်ဆေးထိုးပေးနိုင်ရေးဟာအဓိကအရေးပါတဲ့အချက်ဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့အပါအဝင်နိုင်ငံတကာကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကိုထိန်းချုပ်နိုင်ရေးအတွက်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာ stay at home မလိုအပ်တဲ့နေအပြင်မထွက်ရအမိန့်ထုတ်ပြန်တဲ့မြို့နယ်ပေါင်း119မြို့နယ်ရှိပြီဖြစ်ပါတယ်။ဒါ့အပြင်အစိုးရရုံးတွေကိုလည်းစက်တင်ဘာလကုန်အထိပိတ်ထားဖို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383၊ 5.32 kHz 9303၊ 5.51 kHz 9885တို့ဖြင့်စနေတိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေကြာတာပရင်းနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း13,400ကျော်ကိုတက်တုတ်ရိုက်ကယ်တင်ခဲ့ရတဲ့အမေရိကန်တပ်ဖွဲ့တွေရဲ့နောက်ဆုံးနေ့ရဲ့အခြေအနေကိုပြောဆိုရမှာထိတ်တန့်အမေရိကန်အရာရှိတွေအကြားကွဲလွဲချက်တွေရှိနေပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေအကြီးအကျယ်အောင်မြင်မှုရခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပေမဲ့အမေရိကန်အရာရှိတချို့ကိုယ်တိုင်ဘယ်သူတွေကိုကယ်မလဲဆိုပြီးထိတ်ခဲခဲခဲဆုံးဖြတ်ချက်ရဲ့နာကျင်6လမှုကိုခန်းစားနေရသေးပဲလို့ပြောပါတယ်ဆက်ရှိရကြလေချောင်းကယ်ဆယ်ရေးလုပ်ငန်းတွေဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအကြီးအမားဆုံးနဲ့တမိုင်းဝင်လို့ရအဖြစ်အမေရိကန်အစိုးရကပြောဆိုထားတာပါဒါပေမဲ့လည်းကယ်ဆယ်ရေးမှာကယ်ဆယ်ရာမှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေဗီဇာတိထမှာခင်ဗျာဒါပေမဲ့လည်းကယ်ဆယ်ရေးမှာအမေရိကန်အထူးပြည်ဝင်ခွင့်ဗီဇာအကျုံးဝင်တဲ့အာဖဂန်နိုင်ငံသားအများအပြားကိုခြံခဲ့ရတယ်လို့ဆိုပါတယ်ဒီလိုခြံထားခဲ့ရတာကိုအမေရိကန်အရာရှိတချို့နာကျင်ဒေါသနဲ့ပြောဆိုနေကြတာဖြစ်ပါတယ် SIV ခေါ်အထူးဗီဇာမရဘဲခြံခဲ့တဲ့အာဖဂန်နိုင်ငံသားဘလောက်အထိရှိမလဲဆိုပြီးမေးခွန်းထုတ်တဲ့အခါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိတ်တန့်အရာရှိတယောက်ကတော့အများစုကိုထားခဲ့ရတယ်လို့ဖြေပါတယ်ဒါပေမဲ့လည်းကယ်ဆယ်ရေးမှာလူတိုင်းကကိုယ်ပိုင်ဆုံးဖြတ်ချက်ရဲ့6လန်တာကိုခံနေရဆဲဖြစ်ပြီးနာနာချင်းချင်းရွေးချယ်ဆုံးဖြတ်ခဲ့ကြရတယ်လို့ပြောပါတယ်ခင်ဗျာ
February 1ရက်နေ့မှာဆီယနာတင်လိုက်တာကြောင့်2015ခုနှစ်ကချုပ်ဆိုခဲ့တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA ပြက်ပြယ်သွားပြီလို့မှတ်ယူကြောင်း KNU Concern Group ကဒီကနေ့ရက်စဲနဲ့ထုတ်ပြန်ကြေညာပါတယ် CRPH NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရည်ရွယ်ချက်နဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့ရဲ့တော်လှန်ရေးရည်မှန်းချက်ထပ်တူကြတာကြောင့် NUG ကိုထောက်ခံကြိုဆိုပြီးအုပ်ချုပ်ရေးစီရေးနိုင်ငံရေးနဲ့တန်တမန်ရေးလှုပ်ရှားမှုတွေကိုပံ့ပိုးဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါ့အပြင်စစ်ကောင်စီတပ်တွေကဆန္ဒပြပြည်သူတွေ၊နိုင်ငံရေးပါတီတွေ၊သတင်းမီဒီယာတွေနဲ့တက်ကြွလှုပ်ရှားသူတွေကိုမတရားဖမ်းဆီးတပ်ဖြတ်နေတာဟာထောင်ချုံနေပြီးဖြစ်တယ်လို့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေရဲ့ထိန်းချုပ်နယ်မြေတွေကိုပါထိုးစစ်တွေပို့ပြီးတော့လှုပ်လာတယ်လို့လည်းရေးသားထားပါတယ်။ ဒါကြောင့်ဆီယနာရှင်စနစ်ချုပ်ငြင်းရေးနဲ့ Federal Democracy ပြည်အောင်စုတည်ဆောက်ရေးတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတညီတညွတ်ထဲကူညီပံ့ပိုးပြီးຫນွေဥတော်လှန်ရေးတိုက်ပွဲဝင်ကြဖို့ KNU Concern Group ဦးဆောင်သူ Pedro Nosi Phora Sen ကကြေညာချက်မှာတိုက်တွန်းပြောဆိုထားပါတယ်KNU Concern Group ကို2019ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဒုဥက္ကဋ္ဌဟောင်းနော်စီဖိုးရာစင်အပါအဝင် KNU အကြီးတန်းခေါင်းဆောင်တွေပါဝင်ကြပါတယ်ရှင်
။မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာဒီကနေ့တနေ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1000ခွဲနီးပါးနဲ့သေဆုံးသူ160ကျော်ရှိခဲ့တဲ့အကြောင်းထိုင်းကျန်းမာရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီကနေ့သေဆုံးသူ162ယောက်ထဲမှာမြန်မာနိုင်ငံသား9ဦးပါဝင်ပြီးအမေရိကန်2ဦးနဲ့နော်ဝေနိုင်ငံသား1ဦးပါဝင်တဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ကူးစက်ခံရသူတွေထဲမှာလည်း2ဦးကဖူကက်အပန်းဖြေကျွန်းကိုခီးသွားစဉ်နဲ့အစီအစဉ်နဲ့ရောက်လာတဲ့နိုင်ငံသား2ဦးပါဝင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဧပြီလကစလို့ကိုဗစ်တက်တရလိုင်းတန်းအလူလက်ခံရတဲ့ထိုင်းနိုင်ငံမှာအခုဆိုရင်ကိုဗစ်ကူးစက်သူပေါင်း13,100ကျော်ရှိနေပြီးသေဆုံးသူပေါင်းကတော့12,103ယောက်ရှိပါတယ်။သေဆုံးသူ12,103ယောက်မှာ12,900ယောက်ကအခုနောက်ဆုံးတက်တရလိုင်းကူးစက်မှုကာလအတွင်းသေဆုံးခဲ့ကြရတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်မှုသီးသီးသာသာကျဆင်းသွားပြီးမို့ဒီနေ့စတင်နေ့အစနိုင်ငံတော်ဝန်စတင်ကြောင်းတွေမှာကျောင်းသူကျောင်းသားတွေအားလုံးကြောင်းပြန်တက်နေကြပါပြီ။မနေ့ပုတ်ထူးနေ့ကတရုတ်ပြည်မှာကြီးမှာကူးစက်သူ28ယောက်ရှိပြီးကွမ်တောင်းပြည်နယ်မှာ9ဦး၊ယူနန်ပြည်နယ်မှာ10ဦး၊ရှန်ဟိုင်းမှာ6ဦးနဲ့နောက်ထပ်ပြည်နယ်4ခုမှာ2ဦးစီကူးစက်ခံရပြီးဖြစ်တဲ့အကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ကိုဗစ်နဲ့သေဆုံးသူကတော့တဦးမှမရှိဘူးလို့လည်းပြောပါတယ်။ဂျပန်နိုင်ငံမှာတော့အမေရိကန်ဆေးကုမ္ပဏီ Moderna ကထုတ်တဲ့ COVID ကာကွယ်ဆေးထဲမှာသမဏိစာလေးတွေပါနေတယ်ဆိုတာတွေ့ရှိခဲ့တဲ့အတွက်ကာကွယ်ဆေးအလုံးကြီးတပန်းကျော်ကိုအသုံးမပြုဖို့ဆုံးဖြတ်လိုက်ပါတယ်။ဂျပန်နိုင်ငံကတက်ကီရာဆေးကုမ္ပဏီဟာ Moderna ကို COVID ကာကွယ်ဆေးကိုဂျပန်နိုင်ငံမှာတာဝန်ယူဖြန့်ချိပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်။ Moderna ကုမ္ပဏီကိုဗစ်ကာကွယ်ဆေးတွေမှာမတန့်ရှင်းမှုတွေရှိခဲ့တယ်ဆိုတာကိုတော့စပိန်နိုင်ငံကဆေးကုမ္ပဏီတခုမှတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဩဂုတ်လတည်းတကမ္ဘာလုံးအတိုင်းအတာနဲ့အစားအသောက်ဈေးနှုန်းတွေမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂစာနယ်ရေးခန်းနဲ့စိုက်ပျိုးရေးအဖွဲ့ FAO ကကြာတာပရင်းနေမှာပြောပါရယ်။ဩဂုတ်လမတိုင်ခင်ကအစားအသောက်ဈေးနှုန်းတွေနှစ်လစတိုက်ကျဆင်းခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုပြန်ပြီးတော့မြင့်တက်ခဲ့တာပါ။ဈေးမြင့်တက်တဲ့ကုန်ပစ္စည်းတွေထဲမှာတခြားဟင်းသီးဟင်းရည်စီနဲ့တီးနှံတချို့ပါဝင်ပါတယ်2021ခုနှစ်အတွက်တီးနှံထုတ်လုပ်မှုကတန်ချိန် 1.8 ဘီလီယံရှိမှဖြစ်ကြောင်းနဲ့အရင်ခန့်မှန်းထားတဲ့တန်ချိန် 1.8 ဘီလီယံထက်လျော့နည်းပေမဲ့မနှစ်2020ကထက်ပိုပြီးတော့ထွက်ရှိမှဖြစ်တယ်လို့လည်း FAO ကပြောပါတယ် FAO ကထုတ်ပြန်တဲ့ဩဂုတ်လရဲ့တီးနှံဈေးနှုန်းအညွှန်းကိမ်းမှာဇူလိုင်လထက် 3.4 ခန့်နှုန်းမြင့်တက်တယ်ဆိုတာကိုပြနေပါတယ်တီးနှံထုတ်လုပ်တဲ့အဓိကနိုင်ငံတွေမှာထုတ်လုပ်မှုကျဆင်းတာကြောင့်ဂျုံဈေးဟာပြီးခဲ့တဲ့လကထက်ပိုပြီးတော့မြင့်တက်ခဲ့တယ်လို့တစ်ဖက်မှာတော့ပြောင်းနေဆန်ဈေးကျဆင်းခဲ့တယ်လို့ FAO ကပြောပါတယ်ရှင်
စက်တင်ဘာလ2ရက်နေ့ကြာတာရင်းနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့မမသဇင်အောင်တို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီနောက်ဆုံးရအခြေအနေတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးသွားသူက23,000ကျော်ရှိတယ်လို့အကြမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကိုဗစ်ကရောဂါထိန်းချုပ်နိုင်ရေးအတွက်ကာကွယ်ဆေးထိုးကာကွယ်တာကအရေးကြီးတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပြီးတော့ပြည်သူတွေကာကွယ်ဆေးထိုးကြဖို့ကိုလည်းတိုက်တွန်းနေပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဆေးထိုးပြီးသူဩဂတ်လ31ရက်နေ့အထိစုစုပေါင်း48,600ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာအပြည့်အဝကာကွယ်ဆေးထိုးပြီးသူက23,000ကျော်ရှိပြီးကာကွယ်ဆေးတစ်ကြိမ်ထိုးထားပြီးသူက26,600ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါကြောင့်ပေဆုံးမှုကိုလျှော့ချနိုင်ဖို့ကာကွယ်ဆေးထိုးကြဖို့လဲတာဝန်ရှိသူတွေကကြဲကြဲကြဲကြဲတိုက်တွန်းနေပါတယ်။
ကာကွယ်ဆေးတွေဆိုလို့ရှိရင်ကျွန်တော်တို့တိတိကျကျဒီလိုထိုးလို့ရှိရင်ဘယ်လိုကာကွယ်နိုင်လဲဆိုတာကိုဒါစံပြုတ်ထားတဲ့เนาะဟိုသုတေသနဆင်ဆင်လောက်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ဒါကတော့ထိုးလိုက်ရင်ကိုခန်းဘယ်လောက်ရှိတယ်ဆိုတာသိရပါတယ်เนาะ clinical trial လို့ခေါ်တဲ့စမ်းသပ်မှုတွေလည်းမျိုးစုံကျွန်တော်တို့ဆောင်ရွက်ထားပြီးဖြစ်ပါတယ်เนาะကဲတယောက်ယောက်ကကျွန်တော်ကာကွယ်ဆေးထိုးလိုက်ပြီပေါ့နော်ကာကွယ်ဆေးထိုးလိုက်ပြီဆိုလို့ရှိရင်တေချာတာကတော့သူကယောဂပြင်းထန်စွာခံစားရမှုတွေသေးဆုံးမှုတွေကနေပြီးတော့ကောက်ွယ်လာတော့အသေးချာဖြစ်ပါတယ်နော်
အာနာမသိင်ခင်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကမှာယူထားတဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်-19ကိုဗစ်ကာကွယ်ဆေးတန်300တဲ့ကရောက်ရှိထားပြီဖြစ်တဲ့တုံးတက်သမ9တန်းကိုထိုးနှံပေးခဲ့ပြီးအခုအာနာသိင်အုပ်ချုပ်နေတဲ့စစ်ကောင်စီလက်ထက်မှာတရုတ်နိုင်ငံထုတ်ဆိုင်နိုဖန်ကိုဗစ်ကာကွယ်ဆေးကိုတိုင်းဒေသအလိုက်ဦးစားပေးအုပ်စုဆက်နှစ်စုခွဲပြီးထိုးနှံပေးနေတာပါ
စစ်ကောင်စီအနေနဲ့ဩဂတ်လ8ရက်နေ့မှာတရုတ်နိုင်ငံကနေဆိုင်နိုဖန်ကာကွယ်ဆေး၄တန်းဝယ်ယူခဲ့ပြီးတော့နောက်ထပ်ကာကွယ်ဆေး24တန်းထပ်မံဝယ်ယူဖို့ကိုလည်းဆောင်ရွက်ပြီးဖြစ်တယ်လို့ဗိုလ်ချုပ်ဆောင်မင်းထွန်းကမကြာခင်ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတော်အစိုးရအနေနဲ့ပြည်သူလူထုအတွက်ကိုဗစ်ရောဂါအကာအကွယ်အမြန်ဆုံးရရှိနိုင်တဲ့အရေးကြို Tapi rasanya dengan kakak saya nak bangsa ni, di luar ni mahu tahu lagi kopi, jauhi lah ni mah, cipta. Kaca kakak saya ya sibuk, tidur dulu kopi yoga kuset cipta mu, syarat ni mahu tu. Atang dah kudi kiri yau yau, sanya ni mahu, soya mah cipta.
ในวันนั้นก็โควิดกู้สัตว์ตัวเดียวมากู้สัตว์เนี่ยโควิดยอกระโปรเทลจามิโอซิกู้สัตว์ตัวเองก็เสียชีวิตเลยลูกจำไม่ได้ท่านก็ทับปีเดือนทุกปีทับไปเลยปีสามปีเอาโปรตัวทายได้ได้เลยก็เช็คคันดีเนี่ยสุดยอดมากอ่ะแต่เลี้ยงงานเนี่ยแทบจะอารมณ์กูกลัวเสียทุนไปหนีไปเลยถ้าเป็นจำไม่ได้วันนั้นพระฮิตาสังเวียนไปในตัวเนี่ยสุดยอดวันนั้นเรียบร้อยเป็นแบบเนี่ยโฮเทลลงเงี้ยเอาสุไลชีเลยจริงจังขันทายาตัวเองก็เลยทุบไปหนีเลยลูก
ดีเนี่ยกูตายอุจิธนามูเท่าตาจีลุงกับพี่วิโก้เปลี่ยวไปอะกูเดินจากเดทวีเดทุกคนเราที่ดีมีอะไรที่จะเจอกันเนาะเนี่ยเส้นทางตรงไปดีอ่ะตอนนั้นดีสิบะที่เราจะเราดีอะไรกูทิ้งชัวร์ไปดูเด้งอะไรกูว่าดูดีที่ดีอย่างยาสีกูน้ำมันเต็มไปเลยแต่ไม่ดีจำสิสิอะไรจะเราดูตาสิบะแต่เราไม่รู้ทุกที่ดีว่าเป็นแค่อะไรเลยสิแค่ที่เราดูอะไรจะเราไม่เก่งดีสิเลย แกงอะไรนั่นอยู่ที่ไหนกันเนาะยินดีว่าดีมุสลิมแกงดีที่ไหนนั่นคือว่าเราแต่งยินดีแต่งเวชช่องสักแค่ไหนที่ไหนแต่เดี๋ยวพี่น่ะพูดยังไม่ถึงนะบอกเอร่าเนี่ยการกู้ชีวิตเรามาชีวิตเรื่องเวชช่องเราอารมณ์ผู้บริบาลการชีวิตเรามาเลยชีวิตปลาละบอกเนาะเอร่าดีอยากให้พี่เนี่ยมาช่วยกับการกู้ตาทิ้งเจ้าเรื่องกูจะได้เนี่ยลงในยาบีอ่ะคุ้มใช่ไหมช่วยกับกู้สักแค่ไหนดูช่วยจะลาบีลบเปลี่ยวไป
เนี่ยมาในเงี้ยมาจะมาอยู่วันที่ท่านนายสี่สิบเนี่ยโควิดก็เกิดเสียทุเรศีเดียวก็สี่สิบเนี่ยก็ข้าจึงไว้เปรียบการเกิดเสียทุจริตเลยใช่ไหมเนี่ยมาจะมาอยู่วันที่ท่านนายก็ทุบยันท้ายโควิดก็เกิดเสียทุบิดูเลือดคนนั้นเต็มจอมาก็จึงเนี่ยก็ทุดูเรื่องบ้ามาบ้าสุราเข้าใจเปลี่ยวมาท้าวเนี่ยมาในเงี้ยมาจะมาอยู่ท่านนายสี่สิบเนี่ยโควิดจะอยู่ลุงนั้นสู้บ้างเลือดในท้องจอเนี่ยเต็มสองดูกาแต่ต้องงานเราเลี้ยงจอใช่ไหม
ยามานี้มาจะมาอีท่านนายสิ่งอย่างโควิดจะอยู่ลุงนั้นสู้บ้างเลือดในท้องจอเนี่ยเต็มสองดูกาแต่ต้องงานเราเลี้ยงจอใช่ไหม ก็เช่นลุงเหนียวเอ๋พ่อแกไอโอเย่ปีนี้จังเลยที่เชียร์มันจะยังมาโร่โควิดในที่กายกับกูสมุฮ่าเทิงช่วงไหนเนี่ยเช่นนี้ก็ยังไม่รู้แกไอโอเย่โควิดเทิงช่วงยี่ต้าวันชีดูกับเปลี่ยวไปเลยแต่เจ้าตัวละกันแต่หมู่เรื่องสัตว์เปลี่ยวไปในบ้านพี่เรียนเท่าข้าเดอไอดีบีสักแค่มาโร่กูสมุฮ่าทำมันด้วยชีนี่ละเจ้ารู้สึกรู้เวลาพูดสับปีรอกันแต่ท่าบ้านเลยที่เจ้ายังงงอะไรตรีก็ยังจะงับเปลี่ยวไปว่าเช่น
ก็เช่นมิวดาก็เลยเฟดเรอุบลีอาเคเดมีเนี่ยจะใช้ปีนี้จะเอาหน่วยพันธ์อะไรมาจ่ายมาปีก็เลยจุลัยลาเซงก์สาวนี้จังดารีมาโควิด-19ยอกาสาตุยเกล้าวะยอกาโบกุสันมูเรตุยเกวีเดนเอาอยู่ในปีดูต้องลีรังจอลากุสิสยามาลูนัทฮาวลาโควิดยอกาโบกุสันนี่ละตุยเกียบาร์เออคุชัยมารอที่พิวลูน่าไม่อยากวิ่งจริงแล้วด่าชีโรจาวเกียร์โอโควิด-19ยอกากาเวตัสิเนี่ยนี่ก็ไม่ดีกาตุยเยมู
ผมมุ่งจะเห็นว่าคุณลูกเปล่าไปเลยที่เด็กจะไม่รักสิ่งที่ทำจะมีเอ็ดูในใจยังครับโพสต์ที่ลูกเยอะไม่ท้องเนี่ยเลี้ยงง่ายแล้วใช่ไหมเออเรื่องจริงบอกตัวตาจะเป็นตัวเดียวหรือเนี่ยตัวเมียหรือผู้โพสต์ที่สิ่งที่อาอันนี้อันนี้ก็เราไปแต่ไม่กลัวไม่ใจยังมีมากู้เส้นหูเรื่องเทิงช่วงไหนนะเจ้าเราต้องใช้บีตัวละกันแต่ได้รู้ สัตว์เดินบาลาเตียนี่ก็แก่แต่เนี่ยสัตว์เดินพิชโชกันจังเลยเสบียวบาร์เลยนั่งเชียร์ว่าที่มันละนี่บาลาเอลิชิเอสเลยทุกตัวเลยตัวว่าเป็นแม่ที่เคยได้จูงเนี่ยเด็กทุกตัวเลยเอียกินอยู่ปั๊บอารมณ์ขึ้นบุรีเอ็ดอาชีพเนี่ยเอาเอ็นเดอร์ลองชิลเลอร์ตัวลุงสุดลุยรอพูดมาดูดีกูที่ก็สุดลุยชิ้น
คุยพิการเนี่ยเรื่องนั้นสองเยื่อเอราดีโอ้จำมาสองเยื่อได้ใช่ไหมไม่ใช่ยังมีอันนี้ก็ปากกระทำปีนวันดูข้าได้ไอดีบีสแคมมาร์อ่ะดีบิวลูน่าลิเซจอมันนี่ก็ตัวใหญ่จ้าแล้วตอนตั้งมาเช็ดด้วยชาทาบีตัวละสั่งเล็กแต่ทาร์ดโลปูด้วยลูน่ารีโกเล่ตีชาควายทาร์วะเลยกูเป็นนายดินกูสั่งมูยอดจ้าลาเวเมเล่ทั้งแม่กูสั่งมูเรมิชิอ่ะก้าวเสียทัวร์รีโกสองเยื่อพูดพิเศษนี่เดี๋ยวโลยอดก็สั่งเด็กพู
กูตาบุด้วยเลยไม่ใช่ยังเนี่ยไล่ซามาเสียอยู่นี่กูเสียงพินดินที่เศร้านี่เลยลูกผมมุจิเห็นว่างาเปล่าวะเลยไม่ใช่ยังดีตาโควิด-19ใช่ยี่สิบสี่มากูยิ่งเศร้าเนี่ยเลยดีตากันดูการอ่ะแล้วสิเช่นนี้พอมาคุณรู้เปล่าวะเลยล็อกดาวน์มันไม่ยังไปทุกคนเนี่ยเสียสิเนี่ยดูเองอะไรเนี่ยตัวละก็รอดไม่มีเสบียงหรืออารมณ์ก็ยิ่งใส่ใจเนี่ยหามีอ่ะมีปีเดียวแค่นี้เราคือทะลุยาดใช่ไหมเอ็งบอกอันนี้
ลุลุลเล่ลุตัวหามีมือชีบูจ้าที่โควิดกองเดียร์เนี่ยที่การทำมาช้าเลยเหรอไอ้ยังทราบเสียดายที่แม่เดียวไม่สนยอดแล้วจ้าบิดาเนี่ยไอ้ยังยิ่งเชื่อเราไม่เข้าฟุตบอลเลยเนาะอารมณ์ที่ใจเนี่ยที่จริงๆเราต้องเนาะสติเป็นชุดใหม่เนี่ยป้องกันเนี่ยเป็นมือชีบ่ายครับก็เช่นปีนี้เลยก็มีเนี่ยเสียชีคู่มากูเป็นนายดินกูสั่งมือเรียนจะแค่ละเจ้ายี่จีน่าบ่มอช่วยกู
พากันเนี่ยมูกองสาเรมิวเนอร์มาไม่รู้อะไรอภิมทวีพูสเตย์โฮมตั้งมาเช่าด้วยกูจะมาอยู่วันจีธนาการทบยันทาวาเรขมิ้นถ้าก็รอกระเช่นบีเนี่ยมาอินจายมาโควิด-19เช่นเช่นไหนเนี่ยเช่นนี่กูยังยังอาทิตย์เดียวไปเกล้าเช่าไปเลยสิยามานั่งเงี้ยบักก็แพนซีน่าสู้เช่นนี้ตรงกูเลยมาจากเงินที่สับเบิ้ลชิบาร์เลยแต่สัตย์เหตุไปเดี๋ยวตาเรามาโควิด-19เช่นกูทบุสันจีเนี่ยตุลีก้าวเวสีทบ กบัตรล้อมากบิกาเวสีกูทบุสันจีเนี่ยตุลีก้าวเวสีทบุลาอังลูตอนนี้กูไต่ต้นเนี่ยใช่ไหมมาเลเซียเนี่ยมาโรยองจิมูทงนั้นเสียละยาจิมบาลีสีเดตเซจีเปอร์ยาดีมาสกุลเนี่ยลูทาร์เรกบิกาเวสีทบุปีสีสงไลเทตาร์เรบูริกาเลมเลียงยองเนียบาร์เรกาเวสีมาบอกให้มาเวกบิยอกาจังเตยสงตัวตุลีเนาะสงสันนักโรกาเวสีทุยาบุเวพิเมนูยูซาร์เรจาวเลมู ปัญญาเตยยังใส่เสียงอภิบาลเลยที่เจ้าไรดาตรีบอกกูไม่ควรอยู่เปรียบเปรียบเช่นล่าสุดเช่นกันเนี่ยเตียวเปียกเรียนคนละเมียตลาดลงมาเช่นเราอาชากามหายนะบูราบาดานเนี่ยตาอูวารีเรียวิญญาณใบสัญญาอย่างจีมุยาเตยสงดุริโกลูเปียมเชฟโฟเน่ลูเปียมเชฟเคนจำลองว่ามาตรงบุลูอัตเตลูตรงสังเจสีริโกมิเชลวิโรจำลองกูเปโปเลชิจาวาเล
ปีสี่ห้าลงอารอสักกูยังส่งเงินเล่าทาร์เรลล์มุปีสี่รีพิบาร์เลยมาเลเซียนั่งงานจะฮู้บารุนิโอกาเรมอนซิสโอลิองเย่จีฮันเทรดดิ้งในบ้านไซม่าที่เนี่ยจะเสียจีบวยมาเล่มเล่เอาอย่างเอาส่งอารอโกเบกกาเกวซีนั่งลงเนี่ยเซทูปชงจะช่างบาร์เรกับบุเลริวะ
ใช่ว่ามันก็จะได้ยินซึ่งมันยินจงนะนั่นเองหลายคนรู้จุดสุดจนรู้ดังบีมากูเบกกูเรียกชื่อเนี่ยก็ตัวลิบุสูเกล่า
กากวยซีมาบอกกันลูกเอ็มยาจีตีเขาเลยถ้าจะคุยจะน่ารู้เด็ดที่สักกูกากวยซีบุรีรึก็ตัวลีดูรีเอ็นเอาสงสารน้ากูพี่ซีเปียยาวเลยแม่ลูกมีอะไรมาเลยแล้วมุกยังอาจจะเรียนมาเสียจักกูกากวยซีทุกพี่ซีส่งผู้เรียกเอาก็ล่าสังเกตการณ์เนื่องจากผู้ต้องใจงานงานเสร็จที่ลูกเขยจังเปลี่ยนไป
กากวยซีทุกพี่ซีส่งไปเรื่อยๆเรื่องเงินเงินนั้นเนี่ยจะมาเสียตรงนี้อเมริกันดอลลาร์เนี่ยส่วนใหญ่งาดอลลาร์กว่านี้นี่เปียบาร์เลยแล้วเราจะมาดูกันที่พี่ซีเนี่ยจะยังอภิบาลเลยผมไม่ซื้อซื้อเสื้อเสื้อก็ยี่เหนียวชุดเลยซื้อซื้อท่านซื้อเสื้อสีขาวไม่想到的反应เหตุการณ์สักกูกากวยซีรีกูสั่งตัวมิวเนี่ยลูกจีเกล่าว่ากูเล่าดีจะยังไล่ลามเองลูกมิวเลยไม่ท้าเกว
มาเรียกสบียานี่แต่ตอนจันทร์รู้ยินเนี่ยเด็ดที่เชียงบุรีลูกว่าเลยมาเลเซียเนี่ยฮะล้อเลียนที่โควิด-19กู้เสียที่พิลูน่าติดตั้งมาเช่าตานีวันเนี่ยแต่ส่งถูกสุดว่าแต่ตอนเลี้ยงเสียเสียเสียชีพเสียดาวอาชามาโรโควิด-19กู้เสียที่สมุอเมียนส่งนายงานดูแลมาป่าวในราวะ
အခုခါမှာတော့လူဦးရေရဲ့58ရာခိုင်နှုန်းဟာအ ਨੇ ဆုံးကာကွယ်ဆေးတစ်လုံးထိုးပြီးနေကြပါပြီ။မလေးရှားနိုင်ငံမှာမွတ်စလင်အများစုနေထိုင်ကြပြီးလူဦးရေ32တန်းရဲ့20ရာခိုင်နှုန်းကတော့ဗုဒ္ဓဘာသာဝင်တွေဖြစ်ကြတာကြောင့်ဗုဒ္ဓဘာသာဝင်ဒုတိယအများဆုံးနေထိုင်တာလည်းဖြစ်ပါလိမ့်ရှင်။
မခွန်မျိုးပြပြပေးခဲ့တာဖြစ်ပါလိမ့်ရှင်ကိုဗစ်ဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ဆီယနာတင်ထားတဲ့မြန်မာနိုင်ငံတွင်းကအဖမ်းဆီးနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်မွန်ပြည်နယ်တထုံမြို့နယ်ထဲမှာလွန်ခဲ့တဲ့10ရက်ကျော်ခန့်ကဖမ်းဆီးခံလိုက်ရတဲ့အမျိုးသမီး2ဦးနဲ့ဒီကနေ့အထိအဆက်အသွယ်မရတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်အင်းစိန်ထောင်ကနေပြီးတော့ခံဝင်ကတိနဲ့မတ်လတုန်းကပြန်လွတ်လာတဲ့အမျိုးသမီး2ဦးကိုပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့တုန်းကမွန်ပြည်နယ်တထုံကသူတို့နေထိုင်တဲ့အဆောင်မှာစစ်တပ်ကနေပြီးတော့လာရောက်ရှာဖွေဖမ်းဆီးသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။မတ်လကမှအင်းစင်ထောင်ကနေပြန်လွတ်လာတဲ့အသက်28နှစ်အရွယ်မက်ခီမာလွင်နဲ့အသက်30အရွယ်မတ်စုမျက်နွယ်တို့ကိုဩဂုတ်လ22ရက်မှာစစ်တပ်ကပြန်ဖမ်းသွားတာပါ။ဆရာနာသိမ်းပြီးနောက်စန်းကျင်ဆန္ဒပြခဲ့လို့အဖမ်းခံခဲ့ရတဲ့သူတို့ကိုမတ်လကခံဝန်နဲ့ပြန်လွတ်ပေးခဲ့ပြီးမှပြန်လည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အဖမ်းခံရတာ10ရက်ကျော်သွားပြီဖြစ်ပေမဲ့အခုချိန်ဒီသက်ဆိုင်ရာနေဘက်ကဘာမှအကြောင်းကြားလာတာမရှိလို့သူတို့ဘယ်ရောက်နေမှန်းမသိရဘူးလို့ဖန်စီခံရသူမက်ခီမာလွန်ရဲ့ညီမဖြစ်သူကပြောပါတယ
်အခုတည်းကိုဘာမှသတင်းလည်းမလာဘူးဆိုရင်17ရက်ရှိသွားပြီဟိုဘာမှလည်းအကြောင်းကြားလာဘူးအဲအရှိရက်တည်းကတော့သူတို့ဖုန်းတွေကတော့ဆက်ပွင့်ထားသေးတယ်အခုမနေ့ကမှဆက်ပြန်ပိတ်သွားတယ်ဟုတ်ကဲ့ဆက်တွေ့ကြည့်ရဖုန်းတွေတောင်းလျှောက်ခေါ်ရမကိုင်းဘူးโอเคအဲ့တော့မရှိသေးဘူးဘယ်ဟိုကဘယ်မှာဖမ်းဆီးထားတယ်ဘယ်ကလာဖမ်းသွားတယ်ဆိုတာကိုညီမတို့ဘက်ကလုံးဝကိုစုံစမ်းလို့မရသေးဘူးဟိုပေါ့နော်ညီမတို့ဘက်ကစုံစမ်းလို့ရဖို့တက်ကိုလည်းလိုက်တယ်ဘယ်လိုမှဟိုဘယ်စစ်ကြောကြီးကိုခေါ်သွားတယ်ဆိုတာကိုမသိရသေးတာပေါ့နော်ဟိုတရင်ကတော့စစ်ကြောကြီးမှာလို့ပဲပြောတယ်ဘယ်စစ်ကြောကြီးလဲဆိုတာကိုမသိရသေးတာ
မိန်းကလေးတွေဖမ်းဆီးခံထားရတာဖြစ်တဲ့အတွက်လည်းမိသားစုကပို့ပြီးတော့စိုးရိမ်ပူပန်နေကြပါတယ်
ငါမန္တလေးနေနေကိုတော့မိသားစုဝင်နေနဲ့အရင်လဲစိုးရိမ်နေတယ်အခုဆိုရင်17ရက်ရှိသွားပြီဟိုစကြောရည်ဆိုတဲ့အရာကလည်းဟိုပေါ့နော်အရာစိုးရိမ်ရတဲ့နေရာတွေပေါ့ဟိုခြေလွန်လက်လွန်ဖြစ်သွားမှာဘယ်မှာကစိုးတယ်ပြီးတော့ဒီမှာဒီအခုတလုံးမှာတရင်နေမှာတက်တက်လာတယ်စကြောရည်ခွက်သွားတယ်ဟိုပြီးရင်အလောင်းမဲ့ပြန်ရတယ်အဲ့လိုမျိုးဟာတွေရာတရင်နေရာလဲကြားနေရတော့ဟိုပေါ့နော်အရင်လဲစိတ်ပူနေတယ်ဟိုပေါ့နော်အဲ့ဒါညီမဘက်ကတောင်းဆိုချင်တာတော့လေညူပေါ့နော်မိသားစုဝင်အနေနဲ့သူဘာမှမလုပ်ထားဘူးဆိုတာလည်းအာမခံရတယ်။ဟိုဒီကိစ္စအနေနဲ့ဘာမှမပတ်သက်ဘူးပေါ့နော်ဒါမတရားအဖန်စီခံထားရတဲ့အတွက်အများဆုံးပြန်လှုပ်ပေးဖို့ပေါ့ညီမတို့ဘက်ကတောင်းဆိုချင်တယ်ဟုတ
်။ဖန်စီခံထားရတဲ့မက်ခီမာလွေနဲ့မတ်စုမြင့်တွေတို့ဟာပြီးခဲ့တဲ့မတ်လတွင်ကရန်ကုန်မြို့စမ်းကြောင်းမြို့နယ်အတွင်းအာနာကျင်စန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတစ်ခုမှာဖန်စီခံခဲ့ရပြီးတက်မတော်ပြိုကွဲအောင်လှုပ်ဆော်မှုပုံမှန်905ကကြီနဲ့တရားစွဲဆိုခံခဲ့ရပါတယ်။မတ်လ26ရက်နေ့မှာတော့ခံဝန်ကတိနဲ့အင်းစိန်ထောင်ကနေပြန်လွတ်လာခဲ့ကြပါတယ်။ထောင်ကလွတ်လာပြီးနောက်အလုံးလုံးမဲ့ဆိုပြီးမွန်ပြည်နယ်တထုံမြို့ကိုထွက်ခွာသွားခဲ့ကြတယ်လို့ညီမဖြစ်သူကပြောပါတယ်။တထုံမြို့မှာသူတို့နှောင်းနေတဲ့အဆောင်ကိုစစ်ကောင်စီဘက်ကအင်အားသုံးပြီးတော့ပြန်ဖမ်းသွားခဲ့တာဖြစ်ပါတယ
်။ပြန်လွတ်လာပြီးတော့သူဘာမှမလုပ်တော့ဘူး။ဟိုတထုံဘက်မှာအလုံးသွားလုံးမဲ့ဆိုပြီးတော့သူ့တငယ်ချင်းနဲ့သူထွက်သွားတယ်။အဲထွက်သွားပြီးတော့ဟိုအကန့်သာဆက်နေရနေမှာအဖမ်းခံလိုက်ရတယ်လို့ပဲကြားလိုက်တယ်။အဲဒီဟာကိုဘာကြောင့်ဖမ်းခံလိုက်ရလဲဆိုတာလည်းမသိရဘူး။ဟိုအဆက်တော်လည်းမရပါဘူး။အဲဒီအကန့်သာဆက်နေရနေမှာ9နှစ်ကိုခွဲဝန်းကျင်လောက်မှာအဖမ်းခံလိုက်ရတယ်လို့တော့မသိရလိုက်တာ။ဟုတ်ကဲ့ဟုတ်ဇာတိရတော့ရန်ကုန်ဟုတ်ဖမ်းခံလိုက်ရတာတထုံမြို့မှာဖမ်းခံလိုက်ရ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေမှာပါဝင်သူတွေအဖမ်းခံရပြီဆိုရင်သက်ဆိုင်ရာမိသားစုတွေအနေနဲ့ဘာကိုမှတိတိကျကျမသိရသလိုသူတို့ဘယ်ရောက်နေတယ်ဆိုတာကိုလည်းသတင်းပတ်အတော်ကြာတဲ့အထိသိရလိမ့်မရှိပါဘူး။တချို့ဖြစ်ရတယ်မှာတော့ဖမ်းသွားပြီးကမှအကြောင်းတစ်ခုခုပြပြီးတော့အသက်ဆုံးသွားပြီဆိုပြီးတော့ကြံရည်တဲ့ခဏကိုလာယူခိုင်းတာမျိုးတွေလည်းရှိခဲ့တာမို့အဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဥပဒေကြောင်အရဘလို့အကာအကွယ်မျိုးမမရပဲစိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ကြုံတွေ့နေကြရတာဖြစ်ပါတယ်ဗျာ
။တထုံမှာဖမ်းခံရတဲ့အမျိုးသမီးနှစ်ဦးရဲ့သတင်းကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။စာသာပရိနေညရဲ့သတင်းတွေကတော့ဒီလောက်ပါပဲ။VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုရုပ်သံကပါတိုက်ရိုက်ထုတ်လင်းပေးနေတာမို့ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကနေစောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါလိမ့်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဖီယိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 933များ၊လိုင်းဒိုမီတာ32 kHz 983များ၊လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာယူဝတ်မှာတော့အကြသာပရိနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါ။မြမစစ်အုပ်စုဟာသူတို့စိတ်ကြိုက်လုခွင့်ရရင်ဥပဒေတိုင်းလုပ်လို့ရှိပါတယ်။ဒါပေမဲ့ဥပဒေတိုင်းမလုပ်နိုင်ရင်တော့အကြမ်းဖက်ပြီးတော့တက်ဖြတ်တက်ကြောင်းဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူသုံးသက်တင်ပြထားပါတယ်။
မြမတန်တမန်တွေထဲမှာစေအစိုးရကိုမချေနှက်လို့ကိုတဝင်ကြတဲ့တိုင်းပြည်မှာနိုင်ငံရေးခုံလုံးတဲ့အစဉ်အလာရှိပါတယ်။1962နောက်ပိုင်းမဆာလာနာဝတာနာဖာစတဲ့စေအစိုးရတွေလက်ထက်မှာနိုင်ငံရေးခုံလုံးပြီးအမိနိုင်ငံကိုမပြန်သူတွေရှိလာပါလေ။ခုံလုံးခွင့်ရတဲ့နိုင်ငံမှာငြိမ်းချမ်းစွာအခြေချနေထိုင်ကြတာများပါလေ။အတိုက်ခံလို့သူအလွန်နှဲပါပြီးစင်ပြိုင်အစိုးရမရှိတာကြောင့်စစ်အစိုးရတွေဟာမတုံမလုံထင်းတယ်လို့ဆက်လုပ်ကြပါတယ်။ဒါပေမဲ့ဖြုတ်ချခံရတဲ့ NLD အစိုးရကိုတစ္ဆာကနဲ့တာမတ်တွေပေါ်ထွက်လာတဲ့အခါစစ်အုပ်စုဟာခြေမကင်မိလက်မကင်မိဖြစ်ကုန်ပါလေ။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းလို NLD အစိုးရကိုတစ္ဆာခံပြီးစစ်အာဏာသိမ်းမှုကိုဝေဖန်ရှုတ်ချတာမျိုးစစ်အုပ်စုတကားမှမကြုံဘူးသေးပါဘူးအဲဒါကြောင့်လောက်ချမှုပေါ်ပေါက်လာပါတယ်ဘိုးချုပ်မှုကြီးတန်းရွှေရဲ့မိဖြစ်သူကြောကြောနိုင်ထွန်းရဲ့မိတ်ဆွေရောင်းရင်းဖြိုးဟင်းထွက်ကဘန်ကောက်အခြေဆိုင်လက်နဲ့ပွဲစားဦးဝေကိုနဲ့လက်တွဲပြီးဦးကျော်မိုးထွန်းကိုဖယ်ရှားဖို့စီစဉ်ပုံကိုဩဂုတ်လ29ရက်နေ့ထုတ် RFA သတင်းလွှာမှာအသေးစိတ်ဖော်ပြထားပါတယ
်အခြေခံဥပဒေအရနိုင်ငံတော်အတိုင်းအမြံရာထူးကိုတီထွင်ပေးပြီးငချင်းစီနဲ့ငချင်းကြော်တက်တဲ့ရှင်းနေဦးကိုနီကိုလူသားသမားငှားပြီးတုတ်တင်ပြစ်တာဟာအထင်ရှားဆုံးဖြစ်ပါတယ်အခုလဲစစ်ကောင်စီကိုစိန်ခေါ်တဲ့ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီပြန်ပါတယ်ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီတဲ့နယူးယောက်မြို့နယ်မြန်မာနှုတ်ဦးကိုအမေရိကန် FBI ကဖမ်းဆီးနိုင်တာဟာပြည်သူအောင်ပွဲတစ်ခုဖြစ်ပါတယ်ဦးကျော်မိုးထွန်းရဲ့ယုံကိုမြန်မာဒီမိုကရေစီသမားတွေကနေရောညပါအလှည့်ကြစောင့်ကြပ်ပေးနေတဲ့အတွက်လောက်ကျန်သူဖြိုးဟင်းထွန်းနဲ့ကျန်ရပါတူးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဗမာစစ်အုပ်စုဟာလူသားသမားငှားပြီးအကြမ်းဖက်လေးရှိပါတယ်။1990ရွေးကောက်ပွဲအနံ့ရတဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ NCGUB ညွန်ပေါင်းအစိုးရအဖွဲ့ဝင်2ဦးကိုစစ်အုပ်စုရဲ့လူသားသမားကတပ်ဖြတ်နိုင်ခဲ့ပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့အကူအဝန်းခွဲဒေါက်တာဆင်ဝင်းကောင်းဆောင်နဲ့NCGUB ညွန်ပေါင်းအစိုးရဝင်ကြီးဖြစ်သူဦးဝင်းကိုဟာယူနန်ပြည်နယ်ခုမင်မျိုးကဟိုတယ်တစ်ခုမှာတဲခုံနေစဉ်1993မှာအသက်ခံလိုက်ရပါတယ်။တနည်းထဲမှာဝင်ကြီးအဖွဲ့ဝင်ဦးလှပြည်ဘန်ကောက်မှာလုံခြံတပ်ဖြတ်ခံလိုက်ရပြန်ပါတယ်။ဘန်ကောက်မြန်မာတန်ယုံဟာထောင်လိုင်းရေးဌာနချုပ်လူဖြစ်နေပြီးလူသားသမား900ရာလွယ်ကူတဲ့အတွက်ဗမာစစ်အုပ်စုရဲ့အကြမ်းဖက်မှုတွေအောင်မြင်တာဖြစ်ပုံရပါတယ်။စစ်တပ်နဲ့နှိစက်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုစီယုံတင်သွင်းပြီးလောက်ကျန်တပ်ဖြတ်ခိုင်းတဲ့အစီအလာလည်းရှိပါတယ်။ KNU အထွေထွေအတွင်းမှုလောက်ကျန်တပ်ဖြတ်ခံရမှုကိုကြည့်ရင်တမတော်တဲမှာလည်းလူသားသမားငှားရမ်းပြီးလောက်ကျန်တပ်ဖြတ်ဖို့ဝင်မလေးသူတွေရှိကြောင်းသိနိုင်ပါလေ
။ KNU ကအမျိုးသားအစည်းအရုံးရဲ့အထွေထွေအတွင်းမှုဖရိုမန်းရှာလာဖန်းဟာလူချစ်လူခင်များပြီးအမျှော်မြင်ရှိတဲ့ခေါင်းဆောင်တူဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာအရေးပါတဲ့ခေါင်းဆောင်အဖြစ်ပါဝင်လှုပ်ရှားနေသူပါ။ဒါကြောင့်မို့တမ်မရော်နဲ့နီးစပ်တဲ့ DKBA နဲ့ကရင်ငင်းညမ်းရေးကောင်စီစတဲ့ကရင်ဂိုင်းကွဲတွေကလှုပ်ကြံတက်ဖြတ်တာလို့ပြောဆိုကြကြောင်းဩဂုတ်လ17ရက်နေ့ထုတ်အေယာဝရီစာဆောင်မှာဖော်ပြပါတယ်။အ ကျွန်တော်တို့ရဲ့မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်ရပါမယ်။လက်ရှိစစ်ကောင်စီမှာကာကွယ်ရေးဝန်ကြီးလုပ်နေတဲ့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးလည်းဒီလှုပ်ကြံမှုထဲမှာပါဝင်နိုင်တယ်လို့ခန့်မှန်းကြပါရစေ။ဖရိုမန်းရှာကိုတပ်ဖြတ်တဲ့2018ခုနှစ်ဖေဖော်ဝါရီလ၄ရက်နေ့မှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးဟာအစီအပိုင်းတိုင်းမှုဖြစ်ပြ
ကိုကြာစီနေချိန်မှာလန်နာမျိုးတော်အခြေဆိုင် NLD တာမတ်ကိုလည်းအိမ်မှာမနေရအောင်စစ်ကောင်စီကိုယ်စားလှယ်တွေကချင်းချောက်နေတယ်လို့ MAP မြန်မာ Accountability Project ရဲ့ညွှန်ကြားရေးမှူး Chris Gunness ကဩဂုတ်လ16ရက်နေ့ကသတင်းထုတ်ပြန်ပါတယ် Christopher Gunness ဟာ1988ရေးတော်ပုံအချိန်ကစပြီးမြန်မာဒီမိုကရေစီအရေးကိုကူညီအားပေးနေသူဖြစ်ပါတယ်ရာဇဝတ်မှုကျူးလွန်တဲ့စစ်အုပ်စုဝင်တွေကိုတူးချင်းတရားစွဲနိုင်ဖို့ MAP ကရည်ရွယ်ပါတယ်လောလောဆယ်တော့လန်ဒန်မြန်မာတာမမှုကို MAP ကကင်တွင်နေပါတယ် CDM မှာပအဝင်ချောင်းကျင်ညာတဲ့မြန်မာတာမဦးကျော်စွာမင်းရုံးပတဲ့နိုင်အောင်ရည်ရွယ်ပြီးစစ်ကောင်စီလက်အောက်ခံစစ်တပ်မှုနဲ့ဩဇာကံတာဝန်ထမ်းအချို့ဟာတန်ယုံကိုတင်ပိုက်ထားပါတယ်ဒါပေမဲ့တန်အမှတ်နေတဲ့မြန်မာအစိုးရပိုင်အင်အားကိုတော့တင်ပိုက်လို့မရပါဘူးဒါကြောင့်ဩဂုတ်လ14ရက်နေ့ကစပြီးစစ်ကောင်စီဩဇာကံတွေဥကျော်စွာမင်းအိမ်နာမှာခြေချင်းလင်ပြီးရောင်းပေးပေးလောက်ပြနေတာကိုအေးအေးယူပေးဖို့ Chris Gunness ကကြီးညာချက်ထုတ်ပြန်ထားပါလေခင်ဗျာ
မြမဆေးအုပ်စုဟာသူတို့စိတ်ကြိုက်လုပ်ခွင့်ရရင်ဥပဒေတိုင်းလုပ်လို့ရှိပြီးဥပဒေတိုင်းမလုပ်နိုင်ရင်တော့အကျန်းဖက်ပြီးတော့မှတက်ဖြတ်တက်ကြောင်းဥအောင်ခင်ကနေမြမရေးသုံးသက်ချက်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်ကပ်ရောဂါကူးစက်ခံရပြီးတော့နလန်ထလာတဲ့အချိန်မှာနောက်ဆက်တွဲသတိပြုစရာအကြောင်းတွေကိုပြောပြထားပါတယ်။ COVID-19 ရောဂါဖြစ်ပြီးတော့နလန်ထလာတဲ့အချိန်မှာနှုံးချီတာ၊ဆုံးဖြတ်ရခတ်တာ၊ရုတ်တရက်မူးလဲတာနောက်ပြီးတော့အဆုတ်ထိခိုက်တာအပြင်နောက်ဆက်တွဲသတိပြုစရာတွေရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့မျိုးနောက်ဆက်တွဲသတိပြုစရာတွေပါလဲ။လူနာကိုဘာတွေလုပ်ပေးသင့်ပါသလဲ။ဒီအကြောင်းကိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကလူနာတွေကိုလည်းဖုန်းကနေတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထုကူဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်။
โอเคดร.เสียသက်ခင်ဗျာကျွန်တော်တို့ကိုဗစ်နလန်ထချိန်မှာအဓိကဖြစ်တဲ့နှုံးတာဆုံးဖြတ်ရခက်ပြီးတော့အလုံးလောက်ခက်တာနောက်ရုတ်တရက်သွေးပေါင်ကျမူးပြီးတော့နှလုံးခုန်မြန်တာနဲ့အသက်ရှူမကောင်းတာတွေအကြောင်းပြောပြီးမှနောက်ထပ်သတိပြုစရာဆိုရင်ဆရာကြီးဘာကိုစရှင်းပြကြလဲ
Psychiatric problem စိတ်နဲ့ပတ်သက်တဲ့ရောဂါ2 major စိတ်နဲ့ပတ်သက်တာနှစ်ခုရှိပါတယ်နံပါတ်1က PTSD လို့ခေါ်တဲ့ Post Traumatic Stress Disorder ဒါရ trauma ကြီးအကိုရဲ့တကယ်ပြောတာဘာလို့လဲဆိုတော့လေကျွန်တော်လက်ရှိအခုချိန်မှာကျွန်တော်ကုနေတဲ့လူနာ3ယောက်ရှိပါတယ်အဲ့ဒီလူနာတွေကလေတော်တော်လေးကိုလေပိုဖျားတော်တော်လေးခက်ရတယ
်စိတ်တန်ရရတာပါဘောနော
်ဟုတ်တယ်စိတ်ကလေတော်တော်လေးကိုခံရတယ်သူတို့ကစိတ်ထဲမှာလေတော်တော်ကြီးကိုလေငါစိတ်ကောင်းပေါင်းလေးဖြစ်သွားပြီးတော့မှပြန်ပြီးတော့ survivor ဖြစ်လာတဲ့အပိုင်းလေးရှိနေတာပေါ့နော်
တင်းရှင်ကျုံခဲ့ကြရတဲ့လူတွေပေါ့နော်စိတ်တန်ရတယ်အ
ဲ့လိုတပိုင်းပေါ့နော်ဟိုအထူးဖြင့်ကျွန်တော်တို့က PTSD ကိုအသုံးအများဆုံးကတော့ဒီစစ်ပွဲကနေပြန်လာပြီးတော့စစ်သားတွေဒါမှမဟုတ်လို့ရှိရင် 9/11 မှာဖြစ်တဲ့အဲ့လိုလူမျိုးတွေမှာကျွန်တော်တို့အသုံးများတယ်အဲဒါပေမဲ့လည်းဒီမှာလည်းတစ်ခါကျွန်တော်တို့တစ်ခါထပ်ပြီးတော့တွေ့တဲ့အပိုင်းရှိပါတယ်နောက်တစ်ခုက survivor guilt survivor guilt ဆိုတဲ့ဟာတော်တော်လေးကိုအထူးသဖြင့်တချို့မိသားစုတွေမှာကျွန်တော်တို့လက်ရှိလူနာတခုရှိတယ်ပေါ့နော်ဆိုတော့မိသားစုတခုမှာခြားပါတော့ကိုရဲ့အဖေအမေတွေရှိမယ်ဦးလေးတွေပဲကျွန်တော်ကမာနိုင်ငံမှာဆိုတိုက်ဆိုင်ဖို့နဲ့နေကြတယ်ပေါ့နော်ဆိုလို့ရှိရင်အဲ့အင်ဇာမပြောလို့ရှိရင်မိသားစုမှာအဖေရောအမေရောများမပြောမဆိုတော့သုံးပါသွားတယ်ကိုကတယောက်ပဲကြံ့ရင်းခဲ့တယ်ကိုတယောက်တည်းပဲ survive ဖြစ်သွားတယ်အဲ့ဒါကို survivor guilt လို့အဲ့မှာသူကဖြစ်တယ
်ဟုတ်ကဲ့တခြားသူတွေသုံးသွားပြီးတော့ကိုကတော့ရှင်သန်ပြီးတော့ကြံ့နေခဲ့ဒါပေမဲ့ခုမှအဖြစ်ရှိတယ်လို့ခံစားရတာပေါ့နော်သူများတွေသုံးသွားပြီးတော့ယူကျုံမရ
ဟို
ကိုရှင်သန်ရတာကိုပဲ
ကိုတယောက်တည်းခုမှ
ဖြစ်ရှိတယ်လို့ဟုတ်ကဲ
့ဟုတ်တယ်ခင်ဗျာတော့
ပြောပါစမ်းအ
ဲ့ဒီဟာလေတော်တော်လေးကိုဒုက္ခပေးတဲ့အပိုင်းထဲမှာပါပါတယ်အသက်ရှင်ကြံ့ရင်းခဲ့တဲ့လူတယောက်ရဲ့စိတ်ထဲမှာပြည်ပြီးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီ survive ဒီလိုမျိုးတွေဖြစ်ခဲ့တဲ့ဒီပါရီအရန်ရှိပါတယ်ကျွန်တော်လောလောလတ်လတ်မှာတယ်မိသားစုနှစ်စုလောက်ထဲမှာတင်ကိုပြောနေရပါတော့တချင်လုံးပြန်ပြန်ပြီးတော့ပြောနေတယ်ကျွန်တော်တို့တွေ့ကလေအဲ့ဟာတော်တော်လေးခက်ခဲတဲ့ပိုင်းတွေဒါပါလို့လဲဆိုတော့ကျွန်တော်အရှိတော်အရှာနိုင်ငံတွေမှာဒီတေရောကဆိုလို့ရှင်တို့ကမရှိဘူးပေါ့နော်တကယ်တော့အရန်ရှိတာပေါ့ခွေးအထူးပြန် ဒီလိုမျိုးဖြစ်သွားပြီးတဲ့အချိန်မှာလေဒီအပိုင်းเนี่ยအများကြီးပါလာဟိုဗမာလူတရားနဲ့ဖြေလို့ရသလားဆိုတော့အများစုကတော့လေနည်းနည်းတော့မရတော့ဘူးလို့ထင်တယ်ကိုယ်ပဲဘာဖြစ်လို့လဲဆိုတော့ဒါတကယ်လက်တွေ့ကြုံခဲ့ရတဲ့လူတွေသူတို့ကဒီမှာတချို့လူတွေဆိုဒီနိုင်ငံမှာဆိုရင်ကိုယ်လားနဲ့ချီပြီးတော့လေဒါမျိုးဒီ
ဒီကဟာတွေပြန်ပြီးတော့ဖလက်ဘက်ပေါ့နော်အရင်တော့ဖြစ်ခဲ့တဲ့ဟာတွေပြန်မြင်အောင်လာပါနော်ရက်လက်ရှိမျက်စိရှိမှာဖြစ်တယ်လို့မျိုးဟုတ်တယ်ဟိုအတိတ်ကဟာတွေကိုဟုတ်တယ်ပြန်မြင်အောင်လာတာပါဟုတ်တယ်ဘာဖြစ်လို့ဆိုကိုအကုန်လုံးကအိမ်ထဲမှာတွေအကုန်ဒုက္ခရောက်ခဲ့တာဒါတရားဟာတွေတကယ်ဦးမြင်လာတာသူတို့စိတ်ထဲမှာတကယ်လာပြောတယ်တကယ်အိတ်လို့မရအောင်ငါ့ကိုအိတ်သေးပေးပါ
ดาเมจนบมาเนี่ยกูเรียกเจอแล้วมาเข้าป่าวใช่ดาอาชามาใช่เลยจนเราเรียกการเชื่อพ่อเนาะมีโอกาสยุ่งจริงๆอย่างสิ่งที่เราต้องพยายามทำคืออะไรเนาะยูรามาเข้าป่าวดาจนเราเนี่ยนั่งเลยอ่ะไม่ไปในครัวพ่อเนาะยูมาสิ่งที่เราต้องพยายามที่จะดูแลมาเข้าป่าวแต่เกลือเยอะอะไรกันนะเช่นเดียวกันไอ้มาเจ๊ไม่พี่เราไม่เนี่ยบ้านเนี่ยเจ้าที่คุณยิ่งดามุยอะไรนะทุเรียนอะกูจะเชื่อมาเปลี่ยนพี่เราไปรีคาบรีคลินิกไปเปลี่ยนพูนอะไรกันม
ကျွန်တော်တို့သိတော့ဆာရရတော့ပြောတယ်ကိုယ်ကျွန်တော်တို့မတွေ့ဘူးပါဝင်းရှော့တဲ့လူအရတော့လည်းမရောက်တော့ကျွန်မတွေ့ဘူးပါလက်ရှိအနေအထားတစ်ခုမှာပေါ့နော်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာပို
COVID ကူးစက်ခံရပြီးတဲ့နောက်နလန်ထလာတဲ့အချိန်မှာနောက်ဆက်တွဲသတိပြုစရာတွေအကြောင်းကိုဝင်းမင်းကဒီသတင်းပတ်ရဲ့ကျန်းမာရေးခန်းနာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာကိုတင်ဆက်ပေးကြပါတယ်။ဒီအစီအစဉ်မှာတော့ FEB ကတိုင်းရင်းသတင်းတောက်တွေကတိုင်းရင်းဒေသကသတင်းတွေကိုစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေရတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာ KNU ကရင်မျိုးသားအစည်းအုံတက်မဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေတွေနဲ့တရားစွဲဆိုခံရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့စစ်ကောင်စီတပ်တွေကနေဖိအားပေးပြောဆိုလာခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားစည်းရုံးဘက်ကတတိပေးတားမြစ်ပင်မဲ့လဲစစ်ကောင်စီတပ်ဖက်ကနယ်မြေကျော်ဝင်လာတာကြောင့် KNU ကော့ကရီမြို့နယ်ကျေးရွာနဲ့ဘိုင်းကလာတုံကျေးရွာအကြားမှာစက်တင်ဘာလ1ရက်နေ့က KNLA တပ်မဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲဟာ KNU ကော့ကရိတ်မြို့နယ်ရဲ့ထိန်းချုပ်နယ်မြေတွင်းမှာဖြစ်တယ်လို့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုတွေရှိတာကြောင့်တိုက်ပွဲပုံမပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်အနီးအနားကျေးရွာပေါင်း20နီးပါးကဒေသခံများတိတ်ဆောင်နေရတယ်လို့အဲ့ဒီဒေသမှာရှိတဲ့ကျေးရွာတာဝန်ရှိသူတဦးကပြောပါတယ်စစ်ကောင်စီဘက်က BDF နဲ့ NUG တွေကိုစစ်ဆေးဖို့အကြောင်းပြချက်နဲ့ KNU ထိန်းချုပ်နယ်မြေအတွင်းကိုဝင်ရောက်လှုပ်ရှားတာဖြစ်ပြီး KNU အနေနဲ့မိမိနယ်မြေကိုကာကွယ်ဖို့အတွက်အောက်ခြေတပ်သားတွေကိုအပြည့်ဝလှုပ်ခွင့်ပေးထားတယ်လို့ KNU ဘဟုဘက်ကအခုရက်ပိုင်းအတွင်းမှာပြောဆိုထားတာရှိပါတယ်။ဩဂုတ်လ24ရက်နေ့ကလေးကစပြီးစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်တွေက PDF နဲ့ NUG တွေကိုရှင်းလင်းချိန်မုံဖို့အကြောင်းပြချက်နဲ့ KNU တပ်မဟာ6နယ်မြေတပ်ကိုအင်အားအလုံးရင်းနဲ့ရောက်လာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေနဲ့တရားစစ်ဆေးခံထားရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်လို့ပြည်နယ်အစိုးရလူမှုကွန်ရက်ဆာမျက်နှာမှာဩဂုတ်လ31ရက်နေ့ညနေပိုင်းကရေးသားထားပါတယ်အခုလိုအမှုတွေကိုရုတ်သိမ်းဖို့အတွက်စစ်တပ်ကတရားဝင်အကြောင်းကြားထားပြီးအကြမ်းဖက်တပ်ဖွဲ့မှုဗဟိုရဲ့ခွင့်ပြုချက်အမိရတာနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်အခုရုတ်သိမ်းတဲ့အမှုတွေကတော့ကြောက်တော်ပုံကျွန်းစစ်တွေအာမင်းပြကြောက်ဖြူနဲ့ရတိတောင်မြို့နယ်တွေမှာအကြမ်းဖက်တိုက်ဖြက်ရေးဥပဒေပုံမှာ50က50ခ50စာမြင့်ဆွဲ50နှစ်ကတုနဲ့ရင်ဆိုင်နေရတဲ့အမှုပေါင်း14မှုက35ဦးပါဝင်မှာဖြစ်တယ်လို့ဆိုပါတယ်အခုရုပ်သိမ်းမဲ့အမှုတွေမှာဘူးတွေပါဝင်မယ်ဆိုတာကိုအတိအကျမြေထားပေမဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဥပဒေပုံမှားနဲ့တရားရင်ဆိုင်နေရသူပေါင်း150ခန့်ရှိတယ်လို့ရခိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့စည်းရင်းတွေအရတီးရပါတယ်
ချင်းပင်နယ်တောင်ပိုင်းမတူဘီမြို့အခြေဆိုင်ခလာရတက်လေတုံညာတိုက်ရင်မှာဩဂုတ်လ29ရက်နေ့ကဗိုလ်ကြီးအစ်စ်ရှိသူတဦးကိုအောက်ခြေစစ်သားတဦးကတနတ်နဲ့ပြစ်တက်ခဲ့ပြီးတဲ့နောက်သူ့ကိုယ်သူလည်းအဆုံးစီရင်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဖြစ်စဉ်မှာခလာရတက်လေတုံညာတိုက်ရင်မှာဗိုလ်ကြီးတဦးကတပ်သားတွေကိုတပ်တွင်းဝါရဖြန့်ချီတဲ့ကျင်းနန်းစာဖတ်ပြနေချိန်မှာအယုံကြည်မရှိတာကြောင့်စစ်သားတဦးကဗိုလ်ကြီးကိုတနတ်နဲ့ပြစ်တက်ခဲ့တာလို့မတူဘီမြို့ဒေသခံတဦးကပြောပါတယ်။ဝါရဖြန့်ကျင်းနန်းစာထဲမှာလူထုကောင်းဆောင်တောင်းဆန်းစုကြည်အားပြန်လည်လွတ်ပေးပြီးရွေးကောက်ပွဲပြန်လည်ကျင်းပပေးမှဖြစ်ကြောင်းတပ်တွင်း CDM ပြုတ်လုဖို့မလိုဘဲအရင်လိုပုံမှန်အခြေအနေပြန်ရောက်တော့မှဖြစ်ကြောင်းပါရှိပါတယ်တပ်တွင်းဝါဒဖြန့်ကျင်းနန်းစာကိုစစ်ကောင်စီရဲ့ကကကြီးကနေတဆင့်စစ်ကောင်စီလက်အောက်ခံတပ်တွေအားလုံးစီကိုဩဂုတ်လ29ရက်နေ့ကတပ်တွင်းအနာဖီဆန် CDM ပြုတ်လုနေတဲ့စစ်သားတွေကိုထိန်းချုပ်နိုင်ဖို့အတွက်ဝါဒဖြန့်ခဲ့တာဖြစ်ပါတယ်
ကချင်လူလာရဲ့ဖွဲ့ KIO ထိန်းချုပ်နယ်မြေတွင်းမှာ အခုနှစ်ထက်ကိုဗစ်-19ဒီပြုတ်လူနာ2000ကျော်ရှိခဲ့ပြီးအများစုကတက်တာပျောက်ကင်းလာပြီးဖြစ်တဲ့အတွက်ခုနှစ်ဆယ့်ငါးရာခိုင်နှုန်းကျော်ပျောက်ကင်းပြီလို့
ဒီလိုရော့ကြလာတဲ့အတွက်လိုင်စာမြို့အတွင်းနဲ့အနီးဝန်းကျင်ရှိတဲ့ကျေရံဖုံလုံရံတွံပုံ63ခန်းတွေကိုပိတ်ဆို့ကန့်တတ်ထားရကနေဩဂုတ်လ26ရက်နေ့ကစပြီးရုတ်တင်လိုက်ပြီဖြစ်တယ်လို့ပုံမူကြီးလက်ဖိုင်ဟင်းဝောင်ကပြောပါတယ်။ကိုပြကူဆက်မှုကြောင့်ရှမ်းပြည်နယ်အတွင်းအထင်ကရနာမည်ကြီးဆရာတော်နှစ်ပါးပြန်လွန်တော်မူခဲ့ပါတယ်။ဩဂုတ်လ26ရက်နေ့ကရှမ်းပြည်အရှိပိုင်းတာချီလိမ
ဒီနေ့ကျွန်တော်တို့ကိုဗစ်နယ်လန်ချောက်ကိုအတူပြန်ကြောရှင်းနေပြီးကိုဗစ်ကူးစက်ခံရသူ၃000ကျော်ရှိနေပြီးကိုဗစ်ကူးစက်မှုကြောင့်သေဆုံးခဲ့ရသူလည်းထောက်နဲ့ချီရှိနေပြီးလို့ကိုဗစ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့တိုင်းသာလက်နက်ကိုင်အဖွဲ့တွေအပေါ်စစ်ကောင်စီတပ်တွေကနေ PRP ပြောဆိုလာခဲ့ပါတယ်။ကရင်မျိုးသားအစည်းအရုံး KNU အနေနဲ့သူတို့ရဲ့နယ်မြေတဲ့ကျူးကျော်လာရင်တိုက်ပွဲဖြစ်လာနိုင်မယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိစလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
မြန်မာစစ်တပ်ကနေခရင်မျိုးသားစီယုံ KNU တပ်မဟာချောက်နယ်မြေတွေကိုထိုးစစ်ဆင်ဖို့လှုပ်ရှားလာတဲ့ပေါ့။နယ်ကျွန်လာရင်တိုက်ပွဲတွေဖြစ်လာမယ်လို့ KNU ပြောခွင့်ရဗဒိုစောတော်နီကခုလိုသတိပေးလိုက်တာပါ။တိုက်ပွဲဖြစ်လာနိုင်တယ်ဆိုတာတော့ကိုအရင်ရှိထားတဲ့ပိုင်လက်တော်တိုင်းဆိုရင်တော့သူ့ဘက်ကသတ်မှတ်တာကိုဘက်ကသတ်မှတ်တာတွေရှိတယ်လေ။နောက်ပြီးတော့ကျွန်တော်တို့မှလည်းဟိုဘိုလ ကျွန်တော်တို့ကိုဗစ်နယ်လန်ချချက်ကိုအမှတ်ရေးထိုးရသေးတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO တန်းဖလောင်ဖွဲ့ DNRA နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU တို့ကပြည်သူ့အဖွဲ့တွေကိုလက်ခံထောက်ပံ့ပေးတာနဲ့ပတ်သက်ပြီးနာဆာကအင်ဆောက်အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာခုလိုသတိပေးခဲ့ပါတယ်။ EA ကိုများအနေနဲ့ င်များနဲ့အညီသာဆောင်ရွက်ရမှာဖြစ်ပါလေ။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအနေနဲ့အကြမ်းဖက်သမားများကိုအားပေးနေတဲ့လုပ်ရက်တွေကိုမလုပ်ကြဘူးသတိပေးလိုပါတယ်
။သစ္ဆုံဆွေးနွေးရင်းနဲ့ငင်းချမ်းကြီးအတွက်စစ်အာဏာသိမ်းဆိုးရနေတဲ့လေပြည်သူလူထုအပေါ်အကြမ်းဖက်မှုတွေနဲ့မတရားတပ်ဖြတ်နေတာတွေကိုရပ်တန့်ဖို့လိုအပ်တယ်လို့လေ KNU ပြောခွင့်ရဗဒိုစောတော်နီကအခုလိုဆက်ပြောသွားပါတယ်။
ဆရာနာသိင်းတွေကဒါသူ့ဆောင်ရှင်ဘက်ကိုဖြတ်စီလိုက်တာပဲဒါရှင်းရှင်းလေးဒါကြောင့်မကျွန်တော်တို့တော့ကျွန်တော်တို့ဘက်ကတော့ဒါဒီလိုဟာမျိုးကိုဘလို့မှလက်ခံလို့မရတဲ့အပေါ်မှာကျွန်တော်တို့ပြန်ပြင်ရထုတ်တယ်ကျွန်တော်တို့ဘုံကပေါ်လာတဲ့လက်တီချရတီချက်ကိုလည်းရှင်းရှင်းလေးထုတ်ပြရတယ်တော့ဒီသူ့ဆောင်ရှင်ဘက်ကဒီလိုအခြေအနေကာလမျိုးမှာဘလို့မှဖြစ်နိုင်တိကျကြပါလို့ရမလားဆိုတော့ဒီကျန်းထက်မှုကိုရပ်ပစ်နော်ပြည်သူလူထုကိုမတရားတပ်ဖြတ်တဲ့ခါရပ်ပစ်ဖို့
လက်တော်မှာတော့ KNU တမဟာ6နေမီမှာစစ်တပ်နဲ့လက်အောက်ခံ BGS ခန်းအချို့ရောက်တင်းခဲ့တာရှိပြီး KNU တပ်ဖွဲ့တွေကအဲ့ဒီဆောက်ခွာသွားတဲ့စခန်းဟောင်းတွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်ရှင်
။ဆက်ပြီးတော့ကချင်နစ်ချင်းခရိုင်အဖွဲ့ချုပ် KBC အတွင်းရေးမှူးကိုစစ်ကောင်စီကဖမ်းဆီးဖို့စာထုတ်ထားတဲ့အပေါ် KBC အနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းသွားဖို့စီစဉ်ထားတယ်လို့ KBC တာဝန်ရှိသူကပြောပါတယ်။ဒီအကြောင်းကိုတော့အမီကစူးစီးထားပြီးနမ်ဟောင်းကလည်းစူးစီးတင်ဆက်ပေးသွားမှာပါရှင်။
KBC ရဲ့အတင်းတော်တွေကိုစုတောင်းပေးဖို့ဖြန့်ဝေထားတဲ့စာထဲမှာအာဏာရှင်နဲ့ပတ်သက်တဲ့အသုံးအနှုန်းတချို့ပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး KBC အတွင်းရေးမှူးတိုက်ခါတော်ရဆရာတော်တူးမိုင်နဲ့တွေ့ဆုံပြီးစစ်ဆေးဖို့ဩဂုတ်လ26ရက်နေ့ညနေပိုင်းအချိန်လောက်မှာ KBC ရုံးကိုရဲတပ်ဖွဲ့ဝင်၄ဦးနဲ့ရက်ွက်အုပ်ချုပ်ရေးမှူးတို့က
ลายออกเทราวาดีเกษตรเนี่ยปัตตบีเปลี่ยนเลพีชินตัวเมลูกระเช่นเนี่ยเช่นครีเนี่ยเพื่อโชว์เคบีซีโอกระทะติดคาร์โรยาเซียโรดอกดาคาลัมซัมซอนกับโยวาเร่ออกเดสนาคุณยันเนี่ยมาทุบเวสอาเทมาจันโรนับช่องเนี่ยคุณยันมาโรที่ตั้มโดชิตันเนี่ยนี่ส่วนเนี่ยสกัดลุงดีปาร์เรสุยมาไอเดียปอมาตีมือโก้ทันซีบุยันตัวรู้ซาทุกดาวบอ
ไม่เจ้าพูดแต่สู้ต้องยังอ่อนสุดเลยอาจารย์ป่าเลยนี่เขาบอกดีเจนเราต้องข้าจะมีได้จริงนะยึดแต่สนาเลยชี้นี่ด้วยไอ้ดีตัวผ่าสู้ต้องยังอ่อนสุดเลยสู้ต้องเช็คประมาณที่อาณาเชิงสุดเลยกระลุงโบจนว่าสิทธิ์สิอาณาเชิงอุปยรามโบอาณาเชิงอารมณ์สุราวสุราวไอ้มันเนี่ยน่าเล่นมือเลยว่าชิ้นที่ไปเลยสิ่งสิ่งเล่าขันยึดแต่พอเวนเด
KBC ยังกูยาวลาเชียงมาตัวเยี่ยมูกะขี้ทันเนี่ยพี่เต๋อลูKBC เอเนเน่ตั้งวันสิ่งดูเรื่องนี้นายมีเพียงเลยส่วนหนึ่งตัวเมลูติดขาดอย่างเสียรอดอกดาคาลัมซัมซุนกะเสพเปล่าเลยอันนี้แม่เนี่ยจะโน้ตไอ้ดีตัวดีกับเช่นเราทั่วเรื่องเนี่ยมาบาร์ดเจเน่ไปมาจนเราเสพตะกูจีเวียร์มุกุสเลยจังอาณาเชียงส่วนจันโน้ตอาลูอาณาเชียงอาเจนโดมาเลยอาเจนโดมาตอนจะชอบพงจีรีจะชอบดีเสียดูเรื่องอาณาเชียงปูจันยูสีกับบ่เนาะจันโน้ตอาณาเ ဒီကအချက်ရှိချက်ပါဝင်ပြီးအဓိကအားဖြင့်ကိုဗစ်19ကြောင့်ဒုက္ခရောက်နေသူတွေစိတ်ရှောင်တွေနိုင်ငံခေါင်းဆောင်တွေအတွက်ဆူတောင်းဖို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ကြုံတွေ့နေရတဲ့အခက်အခဲတွေအာဏာရှင်တွေကြဆုံးရင်းနဲ့စစ်မှန်တဲ့တရားမျှတတဲ့နိုင်ငံဖြစ်လာဖို့ဆူတောင်းပေးကြဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်
ဒီစုတောင်းခံချက်စာကိုကချင်နှစ်ချင်းခရီးရန်အဖွဲ့ KBC ရဲ့အတွင်းရေးမှူးတိုက်ခါရော်ရဆရာတော်တူးမှန်ရဲ့လက်မှတ်နဲ့အတင်းတော်တွေကိုဖြန့်ဝေထားတာဖြစ်ပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ပြည်ပြည်နယ်ကော့ကရိတ်မြို့နယ်ကြက်ရွာနယ်ပိုင်းကလာတုံကြီးရွာအကြားမှာစက်တင်ဘာလ၁ရက်နေ့ကKNU ကရင်အမျိုးသားစီယုံတပ်မှချောင်းနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးနေမှာအကြမ်းဖက်ဥပဒေတွေနဲ့တရားစဲဆိုခံရသူ၃၅ဦးအမှုကိုရုတ်သိမ်းပေးဖို့ပြင်ဆင်နေတယ်လို့ပြည်နယ်အစိုးရလူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ
င်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ FBI သတင်းတောက်တွေစူးစီးတင်ပြခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်မကြခင်မှာတော့အစီအစဉ်တွေအဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့ကြာသာပရိနိညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစော်ဝင်းလိုင်းပြောပြပေးပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာခုနှစ်လကျော်လာပြီဖြစ်ပေမဲ့ဆီအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်တယ်လို့ပြစ်ခတ်တပ်ဖြတ်မှုတွေလည်းဇက်တိုက်ဆိုလို့ရှိနေတာပါဒီကနေ့မန္တလေးမြို့ကတပိတ်စစ်တောင်းတွေစုပေါင်းပြီးတော့အာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတယ်လို့တန်ခါတပိတ်စစ်တောင်းကလည်းလမ်းမတွေပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရက်ဆက်ဆိုလို့ပြုလုပ်နေတဲ့ကလေးမြို့ကနေလည်းအတားအဆီးတွေကြားကပဲဒီကနေ့ချီတဲ့ဆန္ဒပြခဲ့ကြပြီးမုံရွာမြို့ပင်မတပိတ်စစ်တောင်းကလည်းအာဇာနီလမ်းမကြီးပေါ်မှာဒီကနေ့ချီတဲ့ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာဆီယနာတိမ်မှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်ကိုလက်နက်နဲ့ဗန္ဒငွေကြေးအရာထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းရှင်တွေအပေါ်ပြစ်မှတ်ထားအရေးယူတဲ့ပိတ်ဆို့တံခါးမှုအသစ်တွေထပ်မံချမှတ်လိုက်ကြောင်းဗြိတိန်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်ထူးကုမ္ပဏီနဲ့ကုမ္ပဏီတီထောင်သူဦးတေဇာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးဖြစ်ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာဂျာမနီအခြေစိုက်စားတောက်ကုန်လက်ကဖြန့်ချီကုန်ရောင်းချရေးကုမ္ပဏီကြီးဖြစ်တဲ့ Metro Wholesale ဟာအောက်တိုဘာလမှာမြန်မာနိုင်ငံကနေလုပ်ငန်းတွေရပ်ဆိုင်းတော့မယ်လို့ပြောကြားလိုက်ပါတယ်2019ခုနှစ်ကစပြီးရန်ကုန်မြို့မှာရုံးချုပ်ဖွင့်ပြီးတော့လုပ်ငန်းတွေစတင်လက်ပတ်ခဲ့တဲ့ Metro Company ဟာမြန်မာနိုင်ငံမှာဒေါ်လာ30ရင်းနှီးမြှုပ်နှံထားတာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လုပ်ငန်းလုကင်မှုအခက်အခဲရှိလာတဲ့အတွက်မြန်မာနိုင်ငံကနေအခုလိုထွက်ခွာဖို့ဆုံးဖြတ်လိုက်တာလို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့တာကြောင့်2015ခုနှစ်ကချုပ်ဆိုခဲ့တဲ့တနင်္ဂနွေလုံးဆိုင်ရာပြစ်ကတ်ရစဲရေးသဘောတူစာချုပ် NCA ပြတ်ပြတ်သွားပြီလို့မှတ်ယူကြောင်း K KNU Consent Group ကဒီကနေ့ရွှေချယ်နဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ် CRPH NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရွေးချယ်နဲ့တိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေရဲ့တော်လှန်ရေးရည်မှန်းချက်ထပ်တူကြတာကြောင့် NUG ကိုကြိုးစားထောက်ခံပြီးအုပ်ချုပ်ရေးစီရင်နိုင်ငံရေးတန်တမာရေးလှုပ်ရှားမှုတွေပူးပေါင်းလှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစောင်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has